မြန်မာနိုင်ငံနဲ့ဘင်္ဂလားနယ်စပ်ကိုစစ်ပြေးဒုက္ခသည်တွေကိုပို့ပေးခဲ့တာဟာဒေသခံတွေကိုယ်တိုင်ရဲ့တောင်းဆိုချက်အရာဖြစ်တယ်လို့ရခိုင်တပ်မတော် AA ကပြောဆိုလိုက်ပါတယ်။တိုင်းရင်းသား200လောက်ကို AA အဖွဲ့ကနေပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုခေါ်ဆောင်သွားပြီးအိမ်နီးချင်းတဲ့နိုင်ငံအကြားနားလည်မှုလွဲမအောင်ဆောင်ရွက်တာဖြစ်နိုင်တယ်လို့ဒီကနေ့ထုတ်နိုင်ငံပိုင်သတင်းစာတွေမှာဖော်ပြထားတာကို AA ဘက်ကတုံ့ပြန်ပြောဆိုလိုက်တာပါ။ဒီအကြောင်းအပြည့်အစုံကိုတော့ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။မူလတန်းចောင်းသားចောင်းလူတွေပါဝင်ချင်းမြင့်နယ်ပလတ်ဝအသေးချခံ200လောက်ကို AA ဖွဲ့ကဘင်္ဂလားဒေ့ရှ်နယ်စပ်ဘက်ခေါ်သွားတာဟာကျူးတင်ကြံစီမှုတစ်ခုဖြစ်တယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးဖွဲ့ဆွဲဘက်တွင်းမှုဘုံမှုချုပ်စော်မင်းထွန်းက VOA ကိုခုလူပြောပါတယ
်။အမျိုးလုတ်တင်တာဟိုဘက်မှာလည်းကျွန်တော်တို့သိရတာကဘင်္ဂလားနဲ့မြန်မာဘက်မှာလည်းကျွန်တော်တို့ဖပြေးပိတ်ဆောင်လူတွေရှိသေးတယ်။အဲ့တက္ကနာတောင်းမှာပဲကျွန်တော်တို့မပြီးသေးပြီးသေးတဲ့အထက်မှာဘလို့ကိစ္စမျိုးခံပြီးရဲဆိုတာကျူးတင်စီစဉ်စားပြောကြအန်ဒီရဲ့ပုံစံအောင်ဖြစ်နေတယ်။ဒါလေးကိုတိုက်ဆိုင်ကြည့်ပါရင်အားရမနိုင်ညာဆက်ဆံရေးအတွက်လည်းအကျိုးမပြုလို့ကျွန်တော်မြင်ပါတယ
်။တင်းတလင်းနဲ့ခမောင်းဝဒေသခံရွာသားတွေကိုဘင်္ဂလားဒေ့ရှ်နယ်စပ်ထိပို့ပေးခဲ့တယ်ဆိုတာ AA ဖွဲ့ကမငြင်းမိမဲ့သူတို့ကပို့တာမဟုတ်ပဲဒေသခံတွေကိုယ်တိုင်ပြောတာကြောင့်ပို့ပေးလိုက်ရတယ်လို့ AA ဖွဲ့ပြန်ကြားရေးတာဝန်ခံခိုင်တုကကသုတ်ပြန်ပြောဆိုပါတယ်
။တကယ်ကဘယ်မှာပြောတယ်လို့လဲကျွန်တော်တို့ပို့ဆောင်လို့လိုက်ပို့တာမဟုတ်ဘူး။လူတွေကကိုယ်ထဲမှာနေပြီးတော့သူတို့ဒုက္ခတွေရအောင်နေကြလို့ကျွန်တော်တို့ကဒီဒီတိုင်းစာနာတဲ့အဲကြောင့်မို့လို့သူတို့ရဲ့ဒေလရဖြစ်တဲ့အဲ့ဒီဒေဟတဲ့ဆက်ကိုနေသနာပြအောင်ကျွန်တော်တို့ကလိုက်ဖို့ပြလိုက်တာလိုအပ်တဲ့ရိက္ခာတွေလို့ကျွန်တော်တို့ထားဆောင်ပြလိုက်တယ်။ချုံကြအမေးဆောင်နေပါလေပြလိုက်တယ်။ဒါတော့ဒီလူတွေကအသက်ပြလူဖို့တဲ့ဒီကတခုအနေနဲ့နော်အရာသာပြည်သူတွေကိုလုံခြုံရေးပြရမယ်ဆိုတော့အမေးထားနဲ့ကျွန်တော်တို့ကလိုက်ဖို့ပြလိုက်တာ
။ဘင်္ဂလားဒေ့ရှ်နယ်စပ်ဘက်ကိုတင်းချောင်လာတဲ့အဲ့ဒီစစ်ချောင်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကိုဝင်ရောက်တွားပြီးလို့လည်းခိုင်တုကကဆက်ပြောပါတယ
်။အကုန်လုံးကတော့လူဦးရေ100ဝန်းကျင်သာရှိတယ်။ဘင်္ဂလားဒေ့ရှ်ကချမ်းကိုသူတို့ရောက်ခဲ့ကြပြီ။ခိုးကတော့အဲ့ဒီမိုးဖေးကြီးတွေကတော့ဒီလိုတိုင်းနိုင်ငံပြည်မြေကြားတွေလို့တော့ကျွန်တော်တို့သိရတယ်ဗျ။
အဲ့ဒါလိုနောက်ထပ်ဒုက္ခသည်တွေကိုသူတို့နိုင်ငံထဲဝင်လာတဲ့အပေါ်ဘင်္ဂလားဒေ့ရှ်ဆိုရကဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတာမတ်ကိုစင့်ခေါ်ပြီးဖေဖော်ဝါရီလ9ရက်နေ့ကတည်းကကန့်ကွက်ထားပါတယ်။ဒါအပြင်ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့ဒုက္ခသည်တွေကိုနောက်ထပ်လက်မခံတော့တာကြောင့်နိုင်ငံငယ်ဆက်ကိုပိတ်ထားလိုက်ပြီလို့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီး AKF2 Movement ကပြောတာကိုကိုးကားပြီးဖေဖော်ဝါရီလ9ရက်နေ့ Time of India သတင်းပုဒ်မှာဖော်ပြထားပါတယ်။နှစ်ဖက်အကြမ်းမကြာခဏထိတွေ့တိုက်ပွဲတွေဖြစ်ထားတဲ့ပလတ်ဝဒေသတွေတမရော်ကရွာတွေပေါ်မှာပြင်မထားတိုက်ခိုက်နေတဲ့ဆိုတဲ့သတင်းတွေဆွနေတာနဲ့ပတ်သက်လို့တော့ဘုံမှုချုပ်စော်မင်းတို့ကအခုလိုသုတ်ပြန်ပါတယ်
။ကျွန်တော်တို့တို့ဆွဲနေရရှိတယ်။ဘလဘဘက်မှာကျွန်တော်ဘက်ကနေပြီးရွာတွေမီးရှို့လို့မလို့အထိုင်းရင်နဲ့ပြစ်ခတ်လို့မလို့ဆိုပြီးတော့ဖတ်ပြတယ်ဆိုပြီးတော့ဒီဘက်ကသတင်းလွှင့်ထားတယ်။ဒါပေမဲ့အခုဖြစ်ထင်မှာတော့ဟိုကျွန်တော်ဘက်ကလည်းအဲ့ဒီတော့ဝဘက်မှာသူဆွဲတာရဟန်းနဲ့ပြစ်ခတ်တာတော့မရှိဘူးတော့ခုမှလည်းမလုပ်ခဲ့ဘူ
းလက်ရှိမြန်မာတမတော်နဲ့ရခိုင်တမတော်တို့စည်ရေးတင်းမှနေတဲ့ပလက်ဝဒေတာဘက်မှာ AA နဲ့ဆက်သွဲတယ်ဆိုတဲ့ဆွဆွဲချက်နဲ့ဖမ်းဆီးခံရသူတွေဆက်ရှိနေတယ်လို့ဒေတာခံတွေကပြောပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလ4ရက်နေ့ကလည်းရခိုင်ပြည်နယ်ကြောက်တော်မြို့နယ်ဘက်ကိုတင်းဆောင်လာတဲ့ရှင်းလုံးဝရွာသား24ဦးပါဝင်ကြောက်တော်မြို့ခံအင်ရှင်ဦးကိုရဲကနေဖမ်းဆီးပြီးမတရားတင်းဆက်သွဲမှုပုံမှန်18/2နဲ့စစ်တွေမြို့မှာတရားစွဲဆိုထားပါတယ်မနေ့ကနိုဝင်ဘာလကုန်ကစလို့ဒီနှစ်သက်ဖေဖော်ဝါရီလအထိရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွဲမှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်၏တို့ကြားတိုက်ပွဲတွေဆက်စပ်ဖြစ်ပွားလာပြီးဒေသခံ9000ခန့်စစ်ပေးတိမ်းရှောင်နေရတယ်လို့စာဝတ်နေထိုင်ရေးမှလည်းအခက်အတွေ့နေရတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ